မနက်ကမှစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်ငြင်းချမ်းခဲ့တဲ့နေရာတွေမှာပါလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေပြီးတော့အရသာပြည်သူတွေထိခိုက်သေးချင်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးသံတမန်နိုလင်းဟေစာကဒီကနေ့အစောပိုင်းတော့ကပဲကုလသမဂ္ဂထွေထွေညီလာခံကိုတင်ပြပြောကြားသွားခဲ့ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုစစ်တပ်ကဖျက်လေးပြက်စနစ်နဲ့ပိတ်ဆို့နေတာဟာအရသာပြည်သူတွေထိခိုက်သေးဆုံးအောင်လို့တွန်းပို့တယ်လို့ဖြစ်နေတယ်လို့သူကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ပြဿနာတွေကိုရွေးကောက်ပွဲကဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းသူကထောက်ပြသွားပါတယ်။တွဲဆုံဆွေးနွေးရေးတွေမလုပ်ဘူးလွတ်လပ်တဲ့အခြေအနေအောက်မှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ဒီရွေးကောက်ပွဲကနေအကြမ်းဖက်မှုတွေပို့ပြီးတော့ဖြစ်စီမှာဖြစ်တယ်လို့စေအုပ်ချုပ်ရေးပို့ပြီးတော့ကြာရှည်ဖို့သာဖြစ်နိုင်မယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးသံတမန်နိုလင်းဟေစာကကုလသမဂ္ဂအထွေထွေညီလာခံမှာဒီကနေ့တင်ပြသွားခဲ့ပါတယ်။